မြောက်ကိုရီးယားဘက်ကပြစ်ခတ်လိုက်လို့တည်ဆုံသွားခဲ့တဲ့တောင်ကိုရီးယားအရာရှိရဲ့ရုပ်အလောင်းကိုပြန်ရှာဖွေပေးနေကြောင်းနဲ့အဲ့ဒီ area တဝိုက်တောင်ကိုရီးယားရေတပ်ကရှာဖွေမှုတွေလုပ်ဆောင်နေတာကြောင့်နှစ်ဖက်တင်းမာမှုတွေဖြစ်လာနိုင်ကြောင်းမြောက်ကိုရီးယားကသတိပေးလိုက်ပါတယ်။တောင်ကိုရီးယားငါးလုံငန်းဌာနအရာရှိတယောက်ကိုမြောက်ကိုရီးယားရေပိုင်နဲ့ထဲမှာအသေးပြစ်တက်ခဲ့တဲ့အပေါ်မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်ကတောက်ချန်လေးကကြောင်းမှန်ကြောင်းကြေညာချက်ထုတ်ပြန်ခဲ့ပါတယ်။ဒီဖြစ်ရဲ့အတွက်စုံစမ်းစစ်ဆေးပေးဖို့တောင်ကိုရီးယားကတိုက်တွန်းခဲ့ပြီးဒီစုံစမ်းစစ်ဆေးမှုမှာနှစ်ဖက်ပူးပေါင်းလှုပ်ဆောင်ဖို့ပြောခဲ့တာပါ။မြောက်ကိုရီးယားစစ်သားတွေကဒီတောင်ကိုရီးယားအရာရှိကိုရေပိုင်နဲ့နေဆက်အနီးမှာပစ်တက်ပြီးတော့ဓာတ်စီလောင်မိရှို့လိုက်တာဖြစ်တယ်လို့တောင်ကိုရီးယားစစ်တပ်ကဆွဆွဲပြောဆိုခဲ့ပါတယ်။မြောက်ကိုရီးယားကဒီအရာရှိရဲ့ရုပ်လောင်းကိုပြန်ရှာတွေ့တာနဲ့တောင်ကိုရီးယားဘက်ကိုပြန်လွှဲအပ်ပေးဖို့နီလန်တွေစဉ်းစားနေတယ်လို့မြောက်ကိုရီးယားသတင်းဌာန KCNA ကဒီကနေ့ပြောပါတယ်။အခင်းဖြစ်ခဲ့တဲ့နေရာတဝိုက်တောင်ကိုရီးယားရေတပ်ရဲ့လှုပ်ရှားမှုတွေကမြောက်ကိုရီးယားရေပိုင်နဲ့ထဲကျူးကျော်နေတဲ့အတွက်တင်းမာမှုတွေပုံများလာနိုင်ကြောင်းဒီလိုကျူးကျော်မှုတွေကိုချက်ချင်းရပ်တန့်ပေးဖို့မြောက်ကိုရီးယားဘက်ကတိုက်တွန်းခဲ့တယ်လို့ KCNA သတင်းကဖော်ပြပါတယ်။မြောက်ကိုရီးယားဘက်ကဒီလိုပြောဆိုမှုတွေနဲ့ပတ်သက်လို့တောင်ကိုရီးယားအမျိုးသားကာကွယ်ရေးဝန်ကြီးဌာနပြောခွင့်ရကတစုံတရာတုံ့ပြန်ပြောဆိုတာမရှိသေးပါဘူး။မြောက်ကိုရီးယားကတားမြစ်နေတဲ့ကြားကပဲတောင်ကိုရီးယားကရေတပ်တင်မော16ဆင်းအပါအဝင်တင်မော39ဆင်းလေရင်6ဆင်းနဲ့အသေးဆုံးသူအရာရှိရဲ့ရုပ်အလောင်းကိုတနင်္ဂနွေနေ့အထိဆက်လက်ရှာဖွေနေတယ်လို့တောင်ကိုရီးယားယုံဟပ်သတင်းဌာနကပြောပါတယ်ရှင်။